အပ္ပံပညာရှင်တစု Harvard တက္ကသိုလ်အခန်းတစ်ခန်းထဲစာမေးပွဲရလဲစောင့်နေတဲ့ကလေးလိုရှင်ဓမ္မမနဲ့စောင့်နေကြတယ်။စောင့်နေတာစာစစ်ဌာနအဖြစ်ရောမဟုတ်ဘူး။ကွန်ပျူတာကထုတ်ပေးမဲ့အဖြစ်။ဒီအဖြစ်ဟာမှန်ခဲ့ရင်ကမ္ဘာသမိုင်းမှာမှတ်တိုင်တဲ့တစ်ခုရေးထိုးနိုင်မယ်။မမှန်ရင်ငွေသန်းပေါင်းများစွာကုန်ထားတဲ့စီမံကိန်းဆုံးဆုံးမြုပ်သွားမှာဖြစ်သလိုသိပ္ပံဆိုင်ရာယုံကြည်မှုတွေပညာရှင်တွေရဲ့သိက္ခာတွေလည်းအတိုင်းအတာတစ်ခုထိကျဆင်းသွားလို့ရှိဒီလောက်ဖြစ်အောင်ဘာလို့စောင့်နေကြလဲဆိုတော့နက္ခတ်သိပ္ပံမှာနမကြီးရဲ့ black hole ခေါ်တွင်းနက်တစ်ခုရဲ့ပုံရိပ်ကိုစောင့်နေကြတာပါခုနှစ်က2018တွင်းနက်ဆိုတာနဲ့ပတ်သက်ပြီးလူတွေသိရှိတွေးခေါ်ခဲ့တာနှစ်ပေါင်း200ကျော်တဲ့ကာလကိုရောက်နေပြီဒီတွင်းနက်တွေရှိနေနိုင်တယ်ဆိုရဲ့အယူဆကိုကဘာကျော်အိုင်းစတိုင်းတိုင်ခင်နှစ်100လောက်ကစပြီးစဉ်းစားခဲ့ကြဘူးပဲနျူတန်ရဲ့ဒရက်ဆွဲရနေရာမှာကိုခြေခံပြီးတွေးခေါ်ခဲ့ကြတာနောက်တော့အိုင်းစတိုင်းတို့သီအိုရီထုတ်အခြားသိပ္ပံကဏ္ဍဝင်ကြီးတွေကတွက်ချက်ပြကွန်ပျူတာနဲ့ပုံဖော်တာတွေကိုလုပ်ခဲ့ကြပါတယ်တွင်းနက်ဆိုင်ရာသီအိုရီတွေသင်္ချာညီမျှခြင်းတွေကို1988ခုနှစ်မှာပြင်သစ်ပညာရှင်ယမ်ဘီယာလူမ်နက်ကကုခိကနန်းတွက်ဆက်လောက်တောင်ဆွမ်းဆောင်ရည်မမြင်တဲ့ခေဟောင်းအခန်းလုံးပြည့်ကွန်ပျူတာကြီးတွေနဲ့တွက်ပြီးရလာတဲ့အချက်လက်တွေကိုစာရွက်ပေါ်မှာပုံဖော်ကြည့်ရတဲ့အခါရုပ်ရှင်တွေထဲမှာမြင်ရတဲ့တွင်းနက်ပုံကိုပထမဆုံးခံမှန်းထုတ်လုပ်နိုင်ခဲ့တယ်။သို့တော့ဒါကစက်ကရိယာတို့ရဲ့ဆွမ်းဆောင်ရည်ဆိုတာထက်လူသားရဲ့စက်နဲ့ဉာဏ်ပညာတို့ကိုပေါင်းစပ်နိုင်မှုလို့ဆိုလိုနိုင်ပါတယ်။အားလုံးသိကြတဲ့Interstellar ရုပ်ရှင်တွေကတွင်းနက်ကြီးဟာအဲ့ဒီအချက်လက်တွေပေါ်မူတည်ပြီးစိတ်ကူးပုံဖော်ချက်ပေါ့ဖော်ထုတ်နိုင်ခဲ့တဲ့သမိုင်းတစ်ခုချင်းစီကိုသိပ္ပံကဘာရဲ့အမခန်းစရာလေးစားစရာအဖြစ်ထောပနာပြုခဲ့ကြပါတယ်ဒါပေမဲ့ဒီဖော်ထုတ်မှုအားလုံးကတကယ်အပြင်မှာရှိနေတဲ့တွင်းနက်တွေကိုဓာတ်ပုံအနေနဲ့ရိုက်ကူးနိုင်တာမျိုးမဟုတ်ခဲ့ရိုက်ကူးနိုင်မယ်လို့လည်းလူတော်တော်များများမြုံကြည်ကြဘူးဘာလို့ဆိုအလင်းနှစ်သန်းပေါင်းများစွာဝေးရာရဲ့ကဘာလုံးလောက်မျက်နှာအဝါရှိရမယ်နက္ခတ်ကြီးမှန်မြောင်းကြီးတစ်ခုလိုရာရဲ့အာကာသကိုကဘာကဖောက်ကြည့်ဖို့အတားဆီးတွေရှုပ်ပွနေမှရဲ့ကြောင့်မဖြစ်နိုင်ဘူးလို့နှစ်ပေါင်းများစွာယူဆခဲ့ကြပါတယ်ဝေးလို့တဲ့နေရာကအရာတစ်ခုကိုမြင်နိုင်ဖို့ဆိုတာဖိုးရွှေလာမင်းပေါ်ကစံဖွင့်နေတဲ့အဖိုးကိုရဲ့စုံကိုပွဲစည်းရဝေလာတဲ့မှန်မြောင်းနဲ့ကြည့်နေရသလိုပဲလို့တွေးခဲ့ကြမှာပေါ့အာစတိုက်ခစ်ကနေယမ်ဘီယာလူမိနိတ်ခစ်ထိနှစ်ပေါင်း60ကျော်ကြာခဲ့ပြီးတော့ဒီတွေးခေါ်ကိုခြေဖြတ်နိုင်ကြောင်းရှင်းပြရတာ1992လောက်ကနေ2013လောက်ထိနောက်ထပ်နှစ်ပေါင်း20နီးပါးထက်ကြခဲ့ဒီအချက်လက်တွေကိုကြည့်ခြင်းအားဖြင့်လူတွေအလွယ်ကူမြင်တွေ့နိုင်ကြားနိုင်သိနိုင်ဖို့ပုံလေးတစ်ပုံစာလေးတစ်ကြောင်းကိုသက်သေပြဖို့ပညာရှင်တွေဘလောက်ကြိုးစားရလဲဆိုတာသိတာစီရယ်စပြီးကြိုးစားဆော်ဩသူကတော့ဟိုင်နိုဖာဂီလို့ခေါ်တဲ့သိပ္ပံပညာရှင်ပေါမောက်ခါတယောက်ပါသူစူးစမ်းမှုကိုလူတွေလက်ခံလာတဲ့အချိန်မှာဒါဝိုအကောင့်ထဲပေါ်ဖို့လိုလာပါတယ်ဒီဒါဝိုအတွက်ကမ္ဘာကျော် Harvard တက္ကသိုလ်ကပေါမောက်ခါ Shepherd Doman ကဥဆောင်ဆောင်ရွက်ခဲ့ပါတယ်သူဟာ Event Horizon Telescope EHT ဆိုတဲ့စီမံကိန်းနဲ့ကမ္ဘာအနှံ့မှာတည်ဆောက်ထားတဲ့နက္ခတ်ကြီးမှန်မြောင်းကြီးတွေကိုကွန်ရက်ဖွဲ့စည်းနိုင်ခဲ့သူညွန်ကြားရင်မူသူတို့တွေဟာမှန်ပြောင်းတစ်ခုကနေတကွက်ချင်းအချက်လက်တွေကိုဖမ်းယူပြီးအပိုင်းဆက်တွေအဖြစ်ဆက်လိုက်ရင်ဒါဟာကမ္ဘာလောက်ကြီးရဲ့အဝကျယ်တဲ့တယ်လီစကုပ်ခေါ်နက္ခတ်ကြီးမှန်ပြောင်းတစ်ခုဖန်တီးပြီးကြည့်ရှုလိုက်သလိုပဲဆိုတဲ့အချက်ကိုသက်သေပြဖို့စူးစမ်းနေကြတဲ့သူတွေပါလူတယောက်တွင်းနဲ့ထဲကျသွားရင်ဘာဖြစ်သွားမလဲလို့အမြဲဆက်စုလေးရှိကြပါတယ်။လက်ရှိကာလမှာဒီမေကွန်ကသိပ္ပံပညာရှင်တွေစီမှာအပြည့်ရှိနေပြီပါပြီ။ချက်ချင်းတည်တာရယ်ပွဲချင်းပြီးတည်တာရယ်ပါ။နက္ခတ်ပုံရိပ်တွေကိုပုံဖော်ရဲဆိုတာဖုန်းပေါ်မှာကွန်ပျူတာပေါ်မှာမြင်ရလို့ပုံရိပ်တွေမဟုတ်ပါဘူး။ဒါတွေကသိပ္ပံနဲ့အနုပညာပေါင်းစပ်ပြီးအမြင်ဆိုင်ရာပုံဖော်မှုသာဖြစ်ပါတယ်။ဒါပေမဲ့လက်တွေ့နဲ့နှီးစပ်ဆုံးဖြစ်အောင်အတိအကျဆုံးချက်လက်တွေပေါ်မူတည်ပြီးပုံဖော်ကြတာဖြစ်လို့စိတ်ကူးပေါက်တိုင်းဖိုတိုရှော့နဲ့ရှောက်ပြင်ထားရမျိုးမဟုတ်ပါဘူး။အလင်းနဲ့တန်းချီဝေးတဲ့နေရာအရာတွေကို ရေဒီယိုလိုင်းတွေအားတွေပေါ်မှာမူတည်သတ်မှတ်ပြီးထောက်လန်းတဲ့နေပေါ်နေပါပြီ။လူတွေဟာစကြဝဠာရဲ့ dress ဆွဲအားလိုင်းတွေကိုထောက်လန်းပြီးစကြဝဠာကြီးရဲ့အတန်ကိုတော့ခံမှန်းနိုင်နေကြပါပြီ။အခုဒီ drinnet ကိုမျက်မြင်ပုံထုတ်တဲ့စီမံကိန်းကို M87 လို့နာမည်ပေးထားကြတဲ့အေယာမတွင်းနဲ့ကြီးကနေထုတ်လွှတ်လာတဲ့ရေဒီယိုလိုင်းတွေကိုဖမ်းယူကြပါလက်ခက်ကြီးမှန်မြောင်းကြီးရှစ်လုံးမှာတလုံးစီကိုကမ္ဘာအလင်းနှင့်55တန်းအကွာကအဲ့ဒီတွင်းနဲ့ကြီးစီ10ရက်တိတိတဲပြီးရိုက်ကြရပါတယ်နောက်အချက်လက်ဒီအားလုံးကိုလည်းအတန်အဆင့်ထိတိကျတဲ့နာရီတွေကနေပြီးတော့တသွေးမသိအောင်မှတ်တမ်းတင်သိမ်းဆည်းရပါတယ်တွင်းနဲ့ကြီးကဘလောက်ကြီးလဲဆိုနေထက် dread 2တန်း 6,500 လောက်ရှိပြီသူ့ရဲ့အချင်းနဲ့နေဖွဲ့စည်းတစ်ခုလုံးထပ်ပို့ကြီးနေပါတယ်အဲ့လောက်ကြီးလို့လဲအင်တန်ဝေးလွန်းလာတဲ့သူ့စီကလှိုင်းနေထုတ်တော့ဖမ်းမိတာပေါ့ပြီးတော့သူကကြီးလွန်းလို့ပုံရိပ်ကတိတိငငယ်မဖြစ်နေမဟုတ်ဖဲနဲ့မတည်ငြိမ်တဲ့ပုံရိပ်ကိုတွားရိုက်မိရင်ပုံတွေကထက်နေမှာပါအလင်းနဲ့55တန်းကပုံရိပ်ကိုဖမ်းယူရဲဆိုတာသိပ္ပံပညာရလူငယ်နှစ်ပေါင်း55တန်းအလင်းကိုပဲရရပါလက်ရှိကဘာပေါ်အလင်းရောက်ဖို့ကြားမှာနှစ်ပေါင်း55တန်းဖြတ်တန်းရတာမို့လို့ပါအတိတ်နှစ်ပေါင်း55တန်းဆိုတာကဘာပေါ်မှာဒိုင်နိုဆောတွေမျိုးသုံးပြီးကစားအချိန်ပဲရှိသေးတယ်လို့နှိုင်းရှင်ဖော်ပြကြပါတယ်သိပ္ပံပညာရှင်တွေကလူငယ်ရဲ့နှစ်တန်းချီကပုံရိပ်ကိုပြန်လည်ပုံဖော်နေကြရတာပေါ့ဆယ်ရက်ကြာခဲရခဲစဖမ်းယူပြီးတော့ရလာတဲ့ချက်လက်တွေကိုပြန်စဉ်းစားခြင်းရင်ဖြတ်ဆက်အပိုင်းစားရလို့ဖြစ်နေမှာဘာလို့ဆိုမှန်ပြောင်းကြီးရှစ်ခုကကဘာလုံးလောက်ကြီးရဲ့မှန်ကြီးမဟုတ်ပဲအဲ့မှန်ကြီးရဲ့အစာနာရှစ်ခုလောက်ပဲရှိရပါအဲ့စာနာတွေရတဲ့ချက်လက်တွေကိုပေါင်းဆက်ပြီးမှန်ချက်ကြီးနဲ့ကြည့်တယ်လို့ပုံဖော်နိုင်ဖို့ကအစာနာရှစ်ခုကနေပြီးတော့ခြေရာကောက်အောင်ပါပါดาวโตดချက်ဖို့တင်ချာနီးရေလိုလာတယ်ဆိုတော့စီမံကိန်းအစကလေးကသိပ္ပံပညာရှင်တွေကတေချာအောင်ဒေါင်းစီအောင်ဆောင်ရွက်ခဲ့ကြပါတယ်။ဘာလို့လဲဆိုတော့ဒီစီမံကိန်းကြီးတစ်ခုလုံးရဲ့အသက်သွေးကြောဖြစ်နေတာမဟုတ်လို့ပါပဲ။เจ้าတွေမှာတင်ချာကိုတင်ချချလဲနေတယ်လို့ဘာသာရဲ့လို့ရဲတွန်းတွေးကြပါတယ်။ပြင်းစရာကောင်းတယ်ဘာရီမန်းဦးသိဘူးဖော်မြူလာပဲကြက်မယ်ခိုးချမယ်ကွာစသဖြင့်ကိုယ့်ရဲ့တင်ချာကျွမ်းကျင်မှုကိုဂုံတင်တတ်ကြပါတယ်ဒါပေမဲ့ဆရာဆရာကြီးများရဲ့အယူဆကတော့ခေတ်သစ်ပညာတင်ချာရေးစနစ်တွေကလာပြဿနာရဲ့အရင်းခံဖြစ်ပါတယ်တင်ချာပြင်းစရာမဟုတ်ပါဘူးလက်တွေ့ဘဝဗဟေလိစနစ်တွေကိုတိကျအဖြေရှာတဲ့အမှုပညာသဘောတစ်ခုပြီးတော့ဒါဟုတ်တိမဘဝဖြစ်တည်ရာစัจ java အကြောင်းတွေကိုရင်းရင်းနေနေသိနိုင်မယ်လို့ထောက်ပြကြပါတယ်။ဒါကလူကဘာရဲ့ပြဿနာတစ်ခုပေါ့။ဒါရင်ပဲကအောင်မလဲ။လူမှုစနစ်ဆိုးရမှာဆိုရင်တင်ချာနဲ့တိတ်ပန်စွာမိမကိစ္စမဟုတ်ဘူးလို့တောင်ယူဆရှိခဲ့ဘူးရဲ့။နောက်ထပ်ပြဿနာပေါ့။တင်ချာမပြောနဲ့သေစားရှင်စားတော့ခိုးတင်ရတယ်။ဒါမျိုးအနောက်တိုင်းယဉ်ကျေးမှုမှာပါလွှမ်းမိုးဩဇာကြီးခဲ့ကြလို့အတိုက်ခံနေအကြီးကျယ်လုပ်ကြရတယ်။အဓိကတော့တင်းချရယ်လို့မဟုတ်ပါဘူး။မိန်းမဖြစ်လို့ဆိုပြီးတော့ကြောင်းမဲ့ခွဲကြနေရမပေးကျင်တဲ့မျိုးစည်းရသမားတွေကိုအခုထိတွန်းလှန်နေရတော့တလျှောက်လုံးမှလည်းရွယ်ချက်ရှိရှိနဲ့မျိုးသားဗဟုပြုသမိုင်းနေရွယ်တင်ခဲ့ကြတဲ့ delay တွေကြောင့်သမိုင်းမှာတကယ်ထင်ရှားခဲ့ဘူးရဲ့မျိုးသမီးသိပ္ပံပညာရှင်ကျော်မော်အများစုဒါရင်မကပဲနေပယ်တီးတီးရအမျိုးသမီးများစွာရဲ့ဂုံတဲ့င်းတွေကတိမ်မြုပ်ခဲ့ရပါတယ်။ခက်တွေပြောင်းလာတဲ့အခါအမျိုးသမီးတွေပေါ်မှာဆက်ဆံရေးအထိုက်လျောက်တော့ပြောင်းလဲလာခဲ့ကြပါတယ်။ဒါကလည်းတိရဲ့သူရဲ့ delay တွေနောက်ထဲမှာပါပဲ။ဒီနေရာမှာအမျိုးသမီးများကိုခွဲခြားဆက်ဆံတဲ့ delay ဆိုတာထက်အမျိုးသမီးတွေရဲ့အမခံဆွဲဆောင်နိုင်မှုပေါ်ကိုလေးစားအားကြပွဲရပြောပြချင်တာပါ။ဆိုတော့ခုနကတွင်းနေကြီးကြောင်းပြန်သွားကြမယ်။အပိုင်းပိုင်းဖြစ်နေတဲ့အပိုင်းစားတွေကိုဆက်ဖို့ algorithm လိုတာတခုဒါတွေကိုသိပ္ပံပညာရှင်တွေကပြင်ဆင်ထားပြီးသားပ
ါ My name is Katie Bauman I'm an assistant professor at Caltech studying computational imaging and physics based inference problems So
computational imaging is the Dr. Katie Bauman Dr. Katie Bauman ဟာအဲ့တုန်းက Massachusetts က အသက်29နှစ်အရွယ်ဖွဲ့လွန်ကျောင်းသူတွေဖြစ်ပါတယ်။ပညာရေးဆိုင်ရာပြောနေရရင်တွက်လက်ချက်ချလာတယ်လို့ပညာရေးပိုင်းမှာလည်းရှေ့နောက်တိုင်းထွားတွေကိုကိုယ်တိုင်ဖန်တီးနိုင်တဲ့အခြေအနေရှိပါတယ်။ဒါကြောင့်ထိပ်သီးနက္ခတ်ဗေဒတခြားသိပ္ပံပညာရှင်တွေကြားထဲမှာအဝင်ဆက်နိုင်ပါတယ်။တကယ်တော့ तू ကနက္ခတ်ဗေဒနောက်ခံမဟုတ်ပါဘူး။ကွန်ပျူတာနဲ့လျှက်စစ်အင်ဂျင်နီယာပညာရှင်ကွန်ပျူတာဗီရှင်လို့ခေါ်တဲ့ကွန်ပျူတာကပုံရိပ်တွေကိုနားလည်ဘလို့ပုံဖော်တယ်လဲဆိုတော့လေ့လာနေတဲ့အကြောင်းသူတယောက်ပါဒါပေမဲ့သူ့ပုံမောက်ခါသူ့ရဲ့လက်ဆလက်နာကိုယုံကြည်ပြီးတော့ EHD စီမံကိန်းကလူကြီးနဲ့မိတ်ဆက်ပေးလိုက်ရာကနေဒီဇလန်ဆရာပါပဲသူကလည်းလူကြီးပြောတာနားထောင်ကြည့်လိုက်တော့ဒါဟာတင်ချာနဲ့ဖြည့်ရှင်းလို့ရမှန်းကိုအတက်ပြောနိုင်တယ်ဒါပြင်မကြခင်မှာပဲဖြည့်ရှင်းလို့ရမယ်တင်ချာနီးလန်းနေကိုအကျံပြင်းပြလိုက်တဲ့အခါမှာဒီကိစ္စကအလုပ်ဖြစ်နိုင်မှန်းသိသွားကြတော့အသက်ငယ်ငယ်နဲ့လူကြီးကြီးကြားထဲမှာ2013ထဲကအလုပ်လုပ်ကင်ခွင့်ရလာခဲ့ပါတယ်။သူကအမြဲတမ်းတက်ကြွလန်းဆန်းနေတဲ့သူပါ။တင်းချာကိုပျော်စရာအဖြေညှိကျင်စေအမြဲတမ်းရှိသူ။သူ့ဖေကလည်းကွန်ပျူတာအင်ဂျင်နီယာပညာမှာပေါမောက်ခတယောက်ဆိုတော့တင်းချာကိုပျော်စရာကောင်းအောင်တင်ကြားခံခဲ့ရတဲ့သူလေးပါ။ဒီမှာဇလန်ရဲ့ကောင်းကင်ရောက်ပါပြီ။အမျိုးသမီးပညာသင်မလီကတွင်းနက်ဒီရဲကရလာတဲ့ကနဦးသိပ္ပံချက်လက်တွေဖြစ်တဲ့ဖြစ်တန်ဆွမ်းတွေကိုတွက်ချက်ပြီး algorithm ကိုတိတိကျကျရေးပါရယ်။ဒါကို CHIRP Continuous High Resolution Image Reconstruction Using Patch Prior လို့နာမည်ပေးပါရယ်။အပေါက်တွေကိုအစင်းစင်းဖာပြီးပုံတွက်ကောင်းကောင်းရလာတဲ့အထိအနည်းဆက်ဆုံးဖြစ်အောင်ချိတ်ဆက်တဲ့နီလန်းလို့ဆိုနိုင်ပါတယ်။သူဖြေရမယ်လက်တွေပုပ်စာကမှန်ပြောင်းရှိခုကနေရိုက်ထားတဲ့ဆယ်ရာခိုင်နှုန်းလောက်ပဲရှိတဲ့အချက်လက်တွေကိုအဲ့ဒီပေးထားချက်တွေပေါ်မူတည်ပြီးကျန်တဲ့90ရာခိုင်နှုန်းဆောင်တွက်ချက်ပေးရမှာဖြစ်ပါတယ်။သွေးကြောင်ရင်ယူသွားနိုင်တဲ့တာဝန်မျိုးပါစီမံကိန်းတစ်ခုလုံးစာလှုပ်လာတာဟာနောက်ဆုံးမှသူဖန်တီးထားတဲ့စနစ်ရဲ့အလုံးလုံးမှုပေါ်ယုံကြည်ပြီးအောင်မြင်ခြင်းမအောင်မြင်ခြင်းကိုဆုံးဖြတ်ရမှာဟုတ်စူးစမ်းအားထုတ်မှုတတိယုံကြည်ချက်တွေအများကြီးလိုပါတယ်ဒီလိုနဲ့လိုချင်တဲ့ algorithm ရဖို့အထိအစဉ်စဉ်ပြင်လိုက်ဖြတ်လိုက်ထည့်လိုက်နဲ့2016နှစ်လောက်ထိ3နှစ်နီးပါးကြာသွားပြန်ပါတယ်အားလုံးစင်တင်ဖြစ်ပြီဆိုတာနဲ့2019လောက်ရောက်တဲ့အခါမှာ April လထဲမှာပဲ M87 Trinity ကို10ရက်ကြာရိုက်ကူးမှုစတင်ပါတော့တယ်။နက္ခတ်ကြီးမှန်ပြောင်းကြီးကတစ်စက္ကန့်ကို64 gigabyte နဲ့အချက်လက်တွေရယူပါတယ်။အဲ့ဒါယူသိမ်းဖို့အထူးပြုလုပ်ထားတဲ့ hard drive တွေထောင်ထဲချီအကွက်လိုက်နေရာချပြီးသုံးရပါတယ်။ data တွေကများလွန်းလို့ internet ကနေပို့ရင်တော့နှစ်20ကျော်ကြာသွားနိုင်ပါတယ်။MP3 file နေနဲ့အတန်ဖိုင်ကြီးပဲသိရင်တော့နှစ် 9,000 လောက်နားထောင်လို့ရနိုင်လို့လေရင်ပြန်နဲ့ပဲသက်ဆိုင်ရာစူပါကွန်ပျူတာတွေရှိတဲ့တွက်ချက်မဲ့နေရာတွေစီကိုပို့ရပါတယ်။ဒါတော့တောင်ဝင်ရိုးစုံမှာရှိတဲ့ချက်လက်တွေကရာသီဥတုမကောင်းလို့နှစ်ကုန်ပိုင်းထိစောင့်ပြီးမှနောက်ထပ်အပုံကြီးရောက်ချလာတာမျိုးဖြစ်ပါတယ်။data တွေကို super computer နဲ့တွက်တဲ့အခါမှာပြဿနာတစ်ခုကမှန်ပြောင်းတဲ့အချက်လက်တွေအကုန်လုံးကိုစုပြုံပြီးယူလာဖြစ်ပါတယ်။လိုတာရောမလိုတာရောအကုန်ရောပြီးပါလာ။ဒါကိုမှန်ပြောင်းရှိခုရဲ့မှာအတိအကျတူတဲ့အချက်လက်တွေစစ်ထုတ်ပြီးတာမန် computer တွေရဲ့ထည့်လို့ရမယ့်ပမာဏအထိရှော့ချရပါတယ်။အဲ့မှာစစ်ထုတ်ထားတဲ့ဂျိန်နှုံးဆိုင်ရာအချက်လက်တွေလောက်ပဲဒေါက်တာ KD ဘောက်မန်းစီကိုပို့လိုက်ပါတယ်။အဲ့ဒါကိုသူ့ algorithm နဲ့ထည့်လိုက်တဲ့အခါမှာ twin net ကြီးရဲ့ပုံရိပ်ကထွက်လာတော့တာပါပဲ။ခဏလောက်ပဲကြာလိုက်ပေမဲ့ပုံထွက်လာတော့သူတို့အုပ်စုကဗဇက်အဟောင်းသားနဲ့ယုံအောင်မယုံနိုင်။ဒီ pocket အစပိုင်းမှာပြောခဲ့တဲ့စောင်ဝဲဖြေစောင့်နေတဲ့သိပ္ပံပညာရှင်တစုကတော့အဖြေတစ်ခုရသွားပြီ။ဒါပေမဲ့ဒီလိုပုံပေါ်လာတာသူ့ရဲ့စိတ်ကူးတွေကပုံပေါ်လာတဲ့တွင်းနဲ့ပုံပေါ်လာဖို့ငါဆိုရင်လည်းပတ်လိုက်ပြီးတော့သူ့ algorithm ပေါ်ပြနေသလားဆိုရဲတန်တရားရှိနေပြန်ပါတယ်။သိ ိပ်ပံပညာဆိုတာတိကျမှုပေါ်မှာခြေခံတာလေအဲ့ဒါကိုအပြည့်ရှာဖို့သူ့အဖွဲ့ကိုအုပ်စု၄စုလောက်ခွဲလိုက်ပြီးတော့တစ်ဖွဲ့ကိုမတူညီတဲ့ algorithm နေနဲ့6လောက်လောက်ပုံဖော်ပြီးတော့အလုံးလုံးကြပါတယ်အလုံးနဲ့ပတ်သက်ပြီးတော့အဆက်အသွယ်ပြောဆိုမှရှိအလုံးလုံးခဲ့ကြပါတယ်2018ခုနှစ်မှာသူတို့တွေပြန်ဆုံပြီးအသီးသီးထွက်လာတဲ့ပုံရိပ်တွေကိုချပြရတဲ့အခါဟာကနေဟင်ကနေဖြစ်ကုန်ပါတော့တယ်ဘာလို့လဲဆိုတော့အားလုံးရဲ့ပုံရိပ်ထဲမှာအလဲကအနက်ရောင်အဝိုင်းတစ်ခုပတ်နေတဲ့မီးခွင်းပုံကဖြစ်နေအောင်အဲ့ဒါဆိုရင် algorithm ကဗမ်းလိုက်တော့တေချာလုတ်လုတ်တယ်ဆိုထင်ရှားသွားပြီ2019 April လမှာလူသမားရဲ့ပထမဆုံးအာဃာတတွင်းနဲ့မျက်မြင်တဲ့ပုံတိတိပပထုတ်ပြန်ကြေညာနိုင်ခဲ့ပါတယ်ဒီပုံဟာလူသမားရဲ့နောက်ထပ်အောင်မြင်မှုတစ်ခု Einstein ရဲ့ theory တွေရဲ့အမှန်ကန်တဲ့နောက်ထပ်မျက်မြင်သက်သေပြချက်တစ်ခုမဖြစ်နိုင်ဘူးလို့တတိချယုံကြည်နေခဲ့ကြတာဖြိုဖျက်ပေးနိုင်မှုတွေဖြစ်ပြသနိုင်ခဲ့ပါတယ်ပုံထွက်ပြီးခဏချင်းမှာပဲနိုင်ငံတကာကဩဇာကြီးမီဒီယာတွေတက္ကသိုလ်တွေအဖွဲ့အစည်းတွေလူတွေအော်အော်တောင်းနေဖြစ်သွားကြတယ်။ဒေါက်တာကေတီကလည်းနေချင်းညချင်းနင်းပညာနယ်ပယ်ကမိန်းကလေးတွေရဲ့ idol ဆန်ပြလို့ဖြစ်သွား။သူ့နယ်ပယ်ကမဟုတ်တဲ့နေရာတော့သူ့ရဲ့ကျွမ်းကျင်မှုအတုံးချပြီးဖြည့်ရှင်းနိုင်တဲ့လူသားရဲ့စွမ်းပကားကိုလည်းပြသနိုင်ခဲ့တာပါပေါ့။အခုတော့သူကကဘာကျော်တက္ကသိုလ်ကြီးတစ်ခုမှာလက်ထောက်ပါမောက်ခဒါအပြင်သူပညာနဲ့စေဘဆိုင်ရာငလျင်ဆိုင်ရာကွန်ပျူတာတိုင်းတာရေးနည်းတွေကိုချဲ့ထွင်နေပါတယ်။သူ့လူတွေအားမကြပဲနေမလား။ဒီလောက်ရှုပ်ထွေးပြီးတော့လူတွေကိုစီမံခန့်ခွဲတာဝန်ယူရတဲ့ခဲရခဲဆဲအလုပ်တွေကိုအောင်မြင်သွားတဲ့အခါမှာစီမံကိန်းထက်ကိုပေါ်ပြီးတော့သူကဟိုးလေးတစ်ကျော်ဖြစ်သွားခဲ့။သို့တော့ဒေါက်တာကေဂျီတယောက်ကပညာရှင်ပီတာစွာပဲသူ့ရဲ့ပရိသတ်ရဲ့ထောပနာကိုတုံ့ပြန်ပါတယ်ဒီစီမံကိန်းဒီတွင်းတဲ့ပုံဟာသူတယောက်တည်းရဲ့စွမ်းရည်မဟုတ်ပါဘူးဒီစီမံကိန်းမှာပါဝင်တဲ့လူအယောက်200ရဲ့စုပေါင်းစွမ်းရည်မှာတဲ့အလွန်ရေးကြီးတဲ့ကိစ္စကိုသူကထောက်ပြသွားပါတယ်ဒီလူအယောက်200ထဲမှာကြားမှလိန်စိတ်ခံယူမှုကွဲပြားသူအကုန်ပါပါတယ်ဘသူကပိုတော်ရယ်ဘသူကိုဖိရမယ်သူကနေရာမပေးစင်ဘူးဆိုရင်သူတို့မှမရှိပါဘူးတတ်ဆိုင်ရာခန္ဓာလိုက်ကျွမ်းကျင်မှုလိုက်တာလူညီမြောက်ခေါင်းဆောင်မှုစနစ်ကိုကျင့်သုံးပြီးအကောင်းဆုံးအလုပ်လုပ်တဲ့ပတ်ဝန်းကျင်တွေမှာဒါဒါမျိုးအောင်မြင်မှုတီးပွင့်တွေကိုခံစားကြရတာဖြစ်ပါတယ်အတကြီးလာတဲ့ကဘာကြီးမှာသူဟာစုပေါင်းလှုပ်ဆောင်တဲ့ယဉ်ကျေးမှုလက်ဆင့်ကမ်းနိုင်ခဲ့ပါတယ်ဒီစုပေါင်းစွာအားဟာလွန်ခဲ့တဲ့နှစ်55တန်းကပုံရိပ်ကိုတော့မှပြန်လည်ဖော်ထုတ်နိုင်ခဲ့ပါတယ်အခုပိုင်းကို Feminist Hub မြန်မာနဲ့ Burma Focus Network ကပူးပေါင်းစီစဉ်ထားပါအမျိုးသမီးကဏ္ဍတခန်းသစ်လွင်ဖို့အားစိုက်တင်ဆက်နေတဲ့စီစဉ်လည်းဖြစ်ပါတယ်ဒီပိုင်းမှာပထမဆုံးတွင်းနဲ့ပုံကိုပုံဖော်ထုတ်လုပ်နိုင်ခဲ့တဲ့ဒုအဖွဲ့ကြီးရဲ့ကျင်းမြောင်းတဲ့အမြင်ကိုဖွင့်ထုတ်ပြသခဲ့တဲ့အာကာသရဲကမမြင်ရတဲ့အချက်လက်တွေကိုပုံဖော်နိုင်မှုလမ်းကြောင်းအသစ်ဖောက်ခဲ့အာကအမျိုးသမီးတယောက်အကြောင်းကြားသိခဲ့ကြရတာဖြစ်ပါတယ်နားဆင်သူအားလုံးမိမိလိုရာပန်းနိုင်ကိုလွတ်လပ်စွာအရောက်လှမ်းနိုင်ကြပါစေ။ဘောင်ခတ်ချုပ်ချယ်မှုတွေတဲ့ကနေတာလူညီမျှရဲ့အချိန်လေးကိုဖောက်ထွက်ဖန်တီးနိုင်ကြပါစေ။ကျွန်မကတော့မူကဖြစ်ပါတယ်။2022ခုနှစ်ရောက်တဲ့အချိန်မှာဒေါက်တာဂိတ်တီပေါမန်းတို့အဖွဲ့ကနေဖွဲ့စည်းရှိရာငကန်ငွေရန်ဂလက်ဆီရဲ့ဗဟိုမှာရှိတဲ့စကြည်သေးရဲ့ A Star တွင်းနဲ့ကြီးကိုရိုက်ပြခဲ့ပြန်ပါတယ်။ကိုနီနာကတွဲနဲ့တွေကိုရရပုတ်ခတ်ပေမဲ့လဲအဲ့ဒါလဲလုံးလို့ရတယ်လို့ထပ်မံအတည်ပြုခဲ့ကြတာဖြစ်ပါတယ်